အမေရိကန်အရှေ့ဘက်ကမ်းရိုးတန်းဒေသတစ်ခုလုံးရဲ့ထက်ဝက်နီးပါးကိုလောင်စာဆီထောက်ပံ့နေတဲ့အဓိကရေနံပိုက်လိုင်းကြီးကိုစီမံခန့်ခွဲတဲ့ကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးစိုက်ဘာတိုက်ခိုက်ခံရပြီးတဲ့နောက်လုပ်ငန်းကွန်ရက်ကြီးတစ်ခုလုံးပိတ်ထားရပါတယ်။ငွေညစ်တဲ့ ransomware နဲ့တိုက်ခိုက်ခံရတာဖြစ်ကြောင်းသတင်းရှင်းပြတွေကပြောပါတယ်။အမေရိကန်တောင်ပိုင်းပင်လယ်ကွေ့ကရေနံချက်စက်ရုံတွေနဲ့နိုင်ငံအရှေ့တောင်ပိုင်းတလွားကိုချိတ်ဆက်ထားတဲ့မိုင်9500အရှေ့ပိုက်လိုင်းတွေကတဆင့်ဒက်စီဒီဇယ်လေယာဉ်သုံးအပါအဝင်တခြားလောင်စာဆီစီပေပါပေါင်းတရက်ကို 2.5 တန်းလောက်ကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးကပို့ဆောင်ပေးနေတာပါ။တိုက်ခိုက်ခံရတာကိုတောက်ချန်နေကသိရှိခဲ့ပြီးတဲ့နောက်တိုက်ခိုက်ချင်းချောက်မှုကိုထိန်းချုပ်နိုင်ရေးအတွက်စနစ်ကြီးတစ်ခုလုံးကိုပိတ်ခဲ့တဲ့အကြောင်းကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးရဲ့ကြေညာချက်ကဖော်ပြပါတယ်။ဒီဆောင်ရွက်ချက်ကြောင့်လုပ်ငန်းလည်ပတ်မှုယာယီရပ်ဆိုင်းခဲ့တယ်လို့ ID စနစ်မှာလည်းထိခိုက်သက်ရောက်မှုရှိကြောင်းကုမ္ပဏီကပြောပါတယ်။အစိုးရဘက်ကလည်းစပြီးတော့စုံစမ်းစစ်ဆေးနေပါတယ်။ထိတ်တန့်ကျွမ်းကျင်အဆင့်ရှိစိုက်ဘာရာဇဝတ်အဖွဲ့ကဟက်ကာတွေဖြစ်နိုင်ကြောင်းအမေရိကန်အစိုးရအရာရှိဟောင်းတဦးနဲ့လုပ်ငန်းကြီးရဲ့သတင်းရင်းမြစ်နှစ်ဦးကပြောပါတယ်။စိုက်ဘာတိုက်ခိုက်မှုကို Dark Site ဆိုတဲ့အဖွဲ့ကလုပ်ခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးရမှုတွေစစ်ဆေးနေကြောင်းအမေရိကန်အစိုးရအရာရှိဟောင်းကပြောပါတယ်။ Dark Site အဖွဲ့ဟာအရင်ဆိုပြည်နိုင်ငံဟောင်းတွေကိုရှောင်ပြီးတခြားသူတွေထံကို ransomware ပို့လွှင့်ငွေညစ်နေတာပါ။ransomware ဆိုတာကတော့ကွန်ပျူတာဖိုင်တွေကိုဖွင့်မရအောင်လုပ်လိုက်ပြီးသူတို့တောင်းတဲ့ပိုက်ဆံပေးမှကွန်ပျူတာဖိုင်တွေကိုပြန်ဖွင့်ပေးတဲ့မာဝါတစ်မျိုးဖြစ်ပါတယ်။အမေရိကန်ပို့ဆောင်ဆက်သွယ်ရေးလုံခြုံရေးဆိုင်ရာဌာနကတခြားဌာနတွေနဲ့ပူးပေါင်းပြီးဒီကိစ္စကိုဆောင်ရွက်နေတဲ့အကြောင်း Reuters ကိုပြောပါတယ်။ရေနံပိုက်လိုင်းကိုဘယ်လောက်ကြာကြာပိတ်ထားမလဲဆိုတာအပါအဝင်တခြားအသေးစိတ်တွေကတော့ကိုလိုနီယယ်လုပ်ငန်းကြီးဘက်ကမထုတ်ပြန်သေးပါဘူးရှင်။